Welcome to the Voice of America in Burmese.
ပြောစရာကောင်းတဲ့အတာစကြံနှစ်တခုအခါသမယဖြစ်ပါစေရှင်။ဘူယိုအမေရိကန်တန်ရဲ့မြန်မာတက်ကရစ်1386ခုနှစ်တကူလာဇန်2ရက်ခရစ်တက်ကရစ်2014ခုနှစ်ဧပြီလ16ရက်ဗုဒ္ဓဦးနေ့မနက်ဖြန်အစီအစဉ်တွေကိုလိုင်းဒိုမီတာ2432နဲ့39တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။အညောပါအခုခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာနံနက်ခင်ပါခင်ဗျာ
။မင်္ဂလာနံနက်ခင်ပါခင်ဗျာ။အခုနံနက်ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့တူကျွန်တော်ဆံမွေးတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းစစ်သည်တွေဟာရုရှားကိုလူလာတဲ့ဆန္ဒပြခွတ်ထွက်ရေးသမားတွေသိမ့်ပိတ်ထားတဲ့အဆောက်အဦတွေကိုအဆောက်အဦတွေကနေဖေရှားဖြစ်ဖို့စတင်လှုပ်ဆောင်နေပြီဆိုတဲ့အရေးအယံပြသတဲ့အနေနဲ့နိုင်ငံရဲ့အရှိပိုင်းဟိုလေကြောင်းကနေဆက်ရောက်လာပြီဖြစ်ပါတယ်။စီးရီးယားနိုင်ငံအတွင်းရက်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ဓာတ်ပုံပေါင်းများစွာကိုကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေကိုပြသခဲ့ပါတယ်။လီဘီးယားနိုင်ငံထရီပိုလီမြို့တော်မှာတော့ဂျော်ဒန်တပ်မတ်ကြီးကိုလက်နက်ကန်တွေကဖမ်းဆီးခေါ်ဆောင်သွားပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
။အခုမနက်ခင်းမှာတော့ဒီမြမရိုရာအတာတကြံပွဲတော်ဆင်နွှဲကြတဲ့မြင်ကွင်းနဲ့မြမပြည်ရေးတကြံစာမှာဘာတွေဟောထားတယ်လဲဆိုတာပြောပြပေးမှာဖြစ်သလိုအိန္ဒိချင်းထိုင်းနိုင်ငံမှာရောက်နေတဲ့မြမရွှေပြောင်းအလုပ်သမားတွေရောတကြံပွဲတော်နှွဲပျော်ခွင့်ရကြပါရဲ့လား။
ပါနာတဲ့ဆိုတော့အဖေနဲ့မေနဲ့လည်းဝေးတာဟုတ်ငငချက်တွေနဲ့လည်းဝေးတယ်ဟိုမှာဆိုရွာမှာဆိုပိုးရွာနဲ့ကိုတငငချက်တွေနဲ့ကလည်းတူတူဖြစ်ဖြစ်ဆိုတော့ဒီမှာဆိုကိုကြတဲ့နဲ့
ထိုင်းနိုင်ငံမဟာချိုင်းမှာအလုပ်လုပ်နေတဲ့မဖြူဖြူဝေရဲ့ပြောပြချက်ကိုနားဆင်ရမှာဖြစ်ပြီးနောက်ပိုင်းမှာဖွေဖွေတော်တာရှင်တွေအတွက်တည်သချင်းလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးမှာပါဒီလိုအစီအစဉ်တွေမတိုင်ခင်မှာတော့နိုင်ငံတကာသတင်းတွေကိုဥဆံဘဝင်းနဲ့ကိုအောင်လွင်ဦးတို့ကကြေညာပေးကြပါဦးမယ်ရှင်
ယူကရိန်းစစ်သည်တွေဟာနိုင်ငံရဲ့အရှိပိုင်းလေဆိပ်ကိုဒေချောင်းကနေဆက်ရောက်လာပြီးဖြစ်ပါတယ်။ဒါကဆိုရင်ရုရှားနိုင်ငံနေဆက်မှာရှိတဲ့ယူကရိန်းအစိုးရရဲ့အဆောက်အဦ10ခုကိုသိမ်းပိတ်ထားတဲ့ရုရှားလူလာသူဆန္ဒပြခွဲထွက်ရေးသမားတွေကိုဖြိုခွဲဖို့စတင်လှုပ်ဆောင်နေပြီဆိုတဲ့အရေးအယံပြသတဲ့သဘောလည်းဖြစ်ပါတယ်။အင်ကာနစ်ကရမဆော့ဖ်လေဆိပ်ကိုစစ်သည်တွေဆက်ရောက်လာတာနဲ့ပတ်သက်ပြီးတော့ပြောဆိုမှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။ KF မှာရှိတဲ့ယူကရိန်းအစိုးရကတော့သိမ်းပိတ်ထားလိုက်ပြီလို့ပြောပါတယ်။ဒါပေမဲ့အနောက်နိုင်ငံသတင်းတော်တွေအပါအဝင်မျက်မြင်တက်တွေကတော့ယူကရိန်းတပ်ဖွဲ့တွေကိုဒေသခံအရက်သားတွေကအလင်းမြန်ဝိုင်းထားလိုက်ပြီးတပ်ဖွဲ့တွေမြို့ရဲကိုချက်ချင်းမတော်ရောက်နိုင်ပဲဖြစ်နေကြတယ်လို့ပြောပါတယ်။တခြားသတင်းတွေမှာဆိုရင်လည်းယူကရိန်းစိုးရတာဝန်ရှိသူတွေကအလားတူစစ်စီရေးမြို့ကိုစလိုဗီယန်စ်မြို့အနီးမှာလည်းလှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းပြောဆိုပါတယ်။စောစောပိုင်းတုန်းကတော့ယူကရိန်းသမ္မတအော်ကာစတာတာချနော့ဖ်ကယူကရိန်းတပ်ဖွဲ့တွေဟာရုရှားဘာသာစကားပြောတဲ့နိုင်ငံရဲ့အရှေ့ပိုင်းမှာသတိနဲ့စစ်ဆင်ရေးကိုစတင်ပြုလုပ်နေပြီဖြစ်တဲ့အကြောင်းပြောခဲ့ပါတယ်။အစိုးရရုံးတွေကိုတင်ပိတ်ထားတဲ့လက်နက်ကင်ဆန္ဒပြသူတွေကိုဖေရှားပြဖို့အတွက်တတ်မှတ်ထားတဲ့နောက်ဆုံးရဲ့တင်းလာနေကြော်လွန်သွားပြီတဲ့နောက်အခုလိုပြောဆိုလိုက်တာပါ။အမေရိကန်သမ္မတအင်ပီရိုကတော့ယူကရိန်းအစိုးရအနေနဲ့ဆန္ဒပြသူတွေအပေါ်တီးခတ်မှုနဲ့တင်ပိတ်ထားတဲ့နေရာကနေတဖြည်းဖြည်းဖေရှားပေးအောင်လှုပ်ဆောင်နေမှုအပေါ်ချီးကျူးလိုက်ပါတယ်။ကုလသမဂ္ဂအထွေမှုချုပ်မစ္စတာဘန်ဂီမွန်ကရုရှားသမ္မတမစ္စတာဗယ်လဒီမီယာပူတင်နဲ့တယ်လီဖုန်းဆက်သွယ်ပြောဆိုရမှာတော့ယူကရိန်းနိုင်ငံရဲ့အရှေ့ဘက်ကအခြေအနေသူ့ရဲ့စိုးရိမ်မှုတွေကိုပြောဆိုလိုက်တယ်လို့သက်ဆိုင်သူတွေအားလုံးအနေနဲ့အခြေအနေတွေတင်းမာမှုကိုလျှော့ချပေးကြဖို့တောင်းဆိုလိုက်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ဘက်ဒေသကစာတင်ကျောင်းတစ်ကျောင်းကနေမင်းကလေးတရာတက်မင်းကိုဘယ်သူဘယ်ဝါမှမသိတဲ့သဏ္ဍာန်သမားတွေကဖမ်းဆီးသွားပါတယ်။ဘွန်နိုပြည်နယ်ချီပေါ့မြို့မှာတင်းလာနေနောက်မိုင်းကတက်ခတ်မှုတွေဖြစ်ပွားခဲ့ပြီးနောက်အခုလိုဆုလိုက်ပြုံလိုက်ဖမ်းဆီးသွားခဲ့တာလို့လည်းမျက်မြင်တွေ့သူတွေကပြောခဲ့ကြတာပါ။မင်းကလေးငယ်တွေကိုထရက်ကားပေါ်တင်ဆောင်ဖမ်းဆီးမသွားခင်သဏ္ဍာန်သမားတွေကအစိုးရပိုင်းမင်းကလေးအလဲတန်းကျောင်းတစ်ကျောင်းနဲ့အိမ်တွေကိုမီးတင်ရှို့ခဲ့ကြတယ်လို့လည်းဒေသခံတွေက VOE ကိုပြောပါတယ်။အစောပိုင်းတင်းနေမှာတော့မင်းကလေး200လောက်ထိပြန်မေးဆွဲခံခဲ့ရတယ်လို့ဆိုပေမဲ့ဒီထဲကထွက်ပြေးလွတ်မြောက်သွားသူတွေလည်းရှိခဲ့တဲ့အကြောင်းဒေသခံ VOE တင်းနောက်ကပြောဆိုခဲ့တာပါ။သဏ္ဍာန်သမားတွေနဲ့လွန်ကျွန်းရေးတပ်ဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပေါ်ရမှာတော့စစ်သားတယောက်နဲ့ရဲတယောက်တေဆုံသွားတယ်လို့လည်း VOE သတင်းနောက်ကပြောပါရယ်ပြည်내ရင်းမြင့်ကြီးအယ်ဟာဂျီလော်ဝန်တန်ကိုကတော့တိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းသတင်းတော်တွေကိုအတိအပြုပြောဆိုခဲ့တယ်လို့လွန်ကျွန်းရေးတပ်ဖွဲ့ဝင်တွေပြန်ပေးသမားတွေနောက်ဆက်လိုက်နေတဲ့အကြောင်းပြောဆိုခဲ့တာပါတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူဘဲဝါကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးမရှိပါဘူ
းလီဘီးယားနိုင်ငံရဲ့မြို့တော်ထရီပိုလီမှာလက်နက်ကင်တစုကလီဘီးယားနိုင်ငံဆိုင်ရာဂျော်ဒန်တပ်မတ်ကြီးကိုဖမ်းဆီးခေါ်ဆောင်သွားပါတယ်ကာနစီနဲ့လက်နက်ကင်တွေဟာအင်ကာနီမနဲ့ပိုင်းဂျော်ဒန်တပ်မတ်ကြီးဖာဝစ်အယ်အီတန်စီနင်းလိုက်ပါလာတဲ့ကားကိုအဆောင်ဖြစ်လိုက်လာတဲ့ကွန်ဗွန်ရင်နှန်းကိုပြစ်ခတ်ခဲ့ကြပြီးတပ်မတ်ကြီးကိုဖမ်းဆီးသွားခဲ့ကြတာပါအခင်းဖြစ်ပွားတဲ့နေဟာမြို့တော်ရဲ့အနီးဂျော်ဒန်တန်ယုံအနီးမှာဖြစ်ပွားခဲ့တာပါ တမတ်ကြီးရဲ့ရေမောင်းတံရရရှိသွားတယ်လို့ဆိုပါတယ်။လီဘီယာအနာဘိုင်းနေအနေနဲ့ဒီဖြစ်ရပေါ်အနီးကစောင့်ကြည့်နေပြီးတမတ်ကြီးရဲ့လုံခြုံရေးကိုအဓိကထားပြီးတော့လိုအပ်တာတွေလှုပ်ဆောင်လုပ်ကင်ဆောင်ရွက်နေတယ်လို့လီဘီယာနိုင်ငံရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဆက်အာအစ်ဝတ်ကပြောဆိုပါတယ်။ဘာကြောင့်တမတ်ကြီးကိုခေါ်ဖမ်းဆီးခေါ်ဆောင်သွားတာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့ဂျော်ဒန်နိုင်ငံအတွင်းဖမ်းဆီးထားတဲ့လီဘီယာနိုင်ငံသားတယောက်ပြန်လွှတ်ပေးဖို့တိုက်ခိုက်သူတွေကတောင်းဆိုထားတယ်ဆိုပြီးတော့အဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့တာဝန်ရှိသူတယောက်ကပြောတဲ့အကြောင်းရိုက်တာသတင်းမှာရေးသားထားပါတယ်
။ CBS ဆွေကရရဲ့ဆက်ဆက်ညှဉ်းပန်းနှိပ်စက်ထားတဲ့အထောက်အထားတွေဖြစ်ရိုက်ကူးထားတဲ့ဓာတ်ပုံတွေကိုကုလသမဂ္ဂလူညွေးကောင်စီဖွဲ့ဝင်တွေအင်္ဂါနေ့ကကြည့်ရှုစစ်ဆေးခဲ့ကြပါတယ်။ဓာတ်ပုံတွေထဲမှာတော့မျက်လုံးတွေကိုထိုးပေါက်ထားတာတွေ၊လေပင်အညစ်ခံထားရတာတွေ၊အချိန်တော်ကြာအစာငတ်ရေငတ်ထားတဲ့ပုံတွေကိုလည်းပါဝင်ခဲ့တာပါ။ CBS စစ်တပ်မှတပ်ထင်းအဖြစ်အမှုထမ်းခဲ့ဘူးသူတူကရိုက်ကူးထားခဲ့တဲ့တပ်ပုံပေါင်း 9,000 ခွဲလောက်ကိုလူညွန်ရေးကောင်စီဖွဲ့ဝင်15နိုင်ငံကကိုယ်စားလှယ်တွေအလို့သဘောလေးလာနိုင်ဖို့အတွက်ကိုတော့ပြည်သူနိုင်ငံကကမကထလို့စီစဉ်နေတာဖြစ်ပါတယ်။ Syria Pick အတွင်းဆေးရဆွေးမှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကအရေးယူကင်တွယ်နိုင်မဲ့ဆုံးဖြတ်ချက်တရက်ကိုအစိုးပြုဖို့ရည်ရွယ်ထားတဲ့အတွက်လူညွန်ရေးကောင်စီဖွဲ့ဝင်တွေအနေနဲ့တပ်ပုံထောက်ထားတွေကိုကြည့်ရှုလေ့လာဖို့အရေးကြီးတဲ့အကြောင်းလဲကုလသမဂ္ဂရဲ့ပြည်သူနိုင်ငံဆိုင်ရာတာဝန်ကြီးဂျယ်ရယ်အာရောကပြောဆိုခဲ့တာပါ။တပ်ပုံတွေကိုကြည့်ရှုခဲ့ကြပြီးနောက်မှာတော့အဖွဲ့ဝင်တွေတိတ်ဆိတ်သွားခဲ့ကြတယ်လို့လည်းပြင်သစ်တမ်းမကြီးကပြောပါရယ်ဆီးရီးယားပိပကနဲ့ပတ်သက်လို့ The Hague မြို့မှာရှိတဲ့ ICC မှာရုံးတင်စစ်ဆေးဖို့နိုင်ငံပေါင်း60လောက်ကတောင်းဆိုနေကြပြီးမြန်မာ့ကောင်စီအဖွဲ့ဝင်အများစုကသာဆုံးဖြတ်ခွင့်ရှိနေတာပါစီစားလို့လျှို့ဝှက်နာမည်ပေးထားတဲ့ CBS စစ်တပ်ကတပ်ပုံဆရာရိုက်ကူးထားတဲ့ပုံတွေကိုတော့ဥပဒေရေးရာကျွမ်းကျင်သူတွေနဲ့စစ်ပညာရှင်တွေကလေ့လာစစ်ဆေးထားကြပါတယ်
တန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.3 လိုင်းဒိုမီတာ32 kHz 9.25လိုင်းဒိုမီတာ39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ကနန်းဖက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြည်ထောင်နိုင်ငံကိုရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ပြည်ထောင်တာတွေကိုနိုင်ငံတကာအသိုင်းအဝိုင်းကနေတည်တည်ချာချာနားလည်စေချင်တယ်လို့ပြည်ထောင်သမ္မတလွှတ်တော်ဥက္ကဋ္ဌအပါအဝင်အစိုးရဘိုင်းရဲ့ထိပ်တန်းအကြီးအကဲတွေနဲ့တွေ့ဆုံပြီးမှပြောဆိုလိုက်ပါတယ်။ပြည်ထောင်နိုင်ငံပါရီမြို့ကိုအပိလ14ရက်နေ့ဒေတာစံတော်ရှင်နေ့လယ်ပိုင်းမှာရောက်ရှိလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာအပိလ15ရက်နေ့မနေ့ပိုင်းမှာတော့သမ္မတဖရန်ဆွာဟော်လန်နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရင်ဆိုင်နေရတဲ့ဗက်ပေါင်းစုံကပြည်ပခန့်တွေကိုဖြည့်ရှင်ရမနိုင်ငံတကာအနေနဲ့မှန်မှန်ကန်ကန်နားလည်ပြီးတော့ကူညီနိုင်အောင်ကြိုးစားဖို့လိုတဲ့အကြောင်းပြင်သစ်သမ္မတနဲ့တွေ့ဆုံပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်ကပြောဆိုသွားပါတယ်ပြင်သစ်သမ္မတဖန်ဆွာအော်လန်ကလည်
း Et la France est très attachée à ce que le processus qui a été engagé pour la démocratie
ပြင်သစ်နိုင်ငံဟာမြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့ဒီမိုကရေစီဖြစ်စဉ်နဲ့ပတ်သက်ပြီးတော့မျက်ခြေမပြတ်ရှိနေပါတယ်မြန်မာနိုင်ငံဟာ2015ခုနှစ်နိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်မှုရှိရပါမယ်။အခြေခံဥပဒေကိုလည်းပြန်လည်သုံးသပ်ပြီးတော့မြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့သူတို့ရဲ့ဆန္ဒအတိုင်းရွေးချယ်ခွင့်ပြုရမယ်ဆိုပြောထားတဲ့အကြောင်းပြင်သစ်ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်။ပြင်သစ်နိုင်ငံခီးစဉ်တွင်မှဒေါအောင်ဆန်းစုကြည်ဟာပြင်သစ်သမ္မတပြင်သစ်နိုင်ငံသားရေးဝန်ကြီးလော်ရန့်ဖက်ဘီယက်အပါအဝင်အစိုးရထိပ်ပိုင်းခေါင်းဆောင်တွေစစ်တပ်အကြီးအကဲတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ပြင်သစ်လွှတ်တော်ကိုတွားရောက်ပြီးတော့ပြင်သစ်လွှတ်တော်ရဲ့ဥက္ကဋ္ဌ Claudie Bartolone နဲ့လည်းတွေ့ဆုံပြီးတော့လွှတ်တော်ရဲ့ကဏ္ဍတွေအကြောင်းနဲ့မြန်မာနိုင်ငံက2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်အခြေအနေတွေကိုဆွေးနွေးဖို့ရှိပါတယ်။ဒါ့အပြင်ဒေါ်အောင်ဆန်းစုကြည်ဟာပြင်သစ်အမျိုးသမီးဝန်ကြီးနဲ့တွေ့ဆုံပြီးတော့အမျိုးသမီးအခွင့်အရေးအမျိုးသမီးရေးရာလှုပ်ရှားမှုတွေနဲ့အမျိုးသမီးကဏ္ဍမြင့်တင်ရေးကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
။အိန္ဒိယသမုဒ္ဒရာထဲမှာပျောက်ဆုံးနေတဲ့မလေးရှားခီးတဲ့လေရင်ရှာဖွေရေးအစီအစဉ်တွေကိတရာရဆိုင်တာခဲ့ရပြီးနောက်တနေ့မှာပဲရင်ငုံသင်းမောင်းငယ်ကိုနောက်တစ်ခေါက်ထပ်လွှတ်ဖို့စီစဉ်နေပါတယ်။တင်းလာနေမှာတော့လူမပါတဲ့ Bluefin 21ရင်ငုံသင်းမောင်းနဲ့မလေးရှားလေယာဉ် MH 380ကိုပင်လယ်ကျမ်းမြေမှာ16နာရီကြာရှာဖွေဖို့စီစဉ်ထားခဲ့တာပါ။ဒါပေမဲ့လည်းရင်ငုံသင်းမောင်းဟာခဏရင်သတ်မှတ်ချက်ရေးနဲ့ပေ1000ခွဲကျော်လောက်ကိုရောက်သွားတဲ့အတွက်ဘေးကင်းလွန်ရောစီမံထားတဲ့စနစ်အရရေပေါ်ကိုပြန်တက်လာခဲ့တာကြောင့်အစီအစဉ်ပြတ်ခဲ့ရတာပါ။ဒါပေမဲ့လည်းရင်ငုံသင်းမောင်းကတော့ထိခိုက်ပျက်စီးမှုမရှိခဲ့ပါဘူး။6နာရီကြာရေရောက်ခီးစဉ်ကရလာတဲ့အချက်လက်တွေကိုလေ့လာဆန်းစစ်ရမှာတော့ပျောက်ဆုံးလေယာဉ်နဲ့ပတ်သက်တဲ့သဲလွန်စားတစ်စုံတစ်ရာမတွေ့ခဲ့ကြပါဘူး။ရှာဖွေလုပ်ငန်းတွေကိုပူးတွဲညှိနှိုင်းဆောင်ရွက်နေတဲ့အဖွဲ့ကတော့ရာသီဥတုအခြေပြ နေပေးတာနဲ့တပြိုင်တည်းအင်္ဂါနေ့မှာရင်ကုန်သင်းမိုးကိုထပ်မံစီလုံးမဲ့အကြောင်းပြောဆိုထားတာပါ။ပြောဆိုနေတဲ့လေရင်ရဲ့ပြန်တမ်းမှုမှတ်တမ်းတင် Black Box ကလို့ယူဆရတဲ့အချက်ပြတာတွေကိုကြားခဲ့ရပြီးနောက်မှာပဲရင်ကုန်သင်းမိုးကိုဆေးလုပ်ထားတာအခုဆိုရင်တင်းတစ်ပတ်နီးပါးရှိနေပါပြီ။
အနောက်အာဖရိကမှာလက်တလောဖြစ်ပွားနေတဲ့အီဘိုလာရောဂါကြောင့်သေဆုံးသူအရေအတွက်ဟာ120ကျော်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ကပြောဆိုလိုက်ပါတယ်။ဂူနင်ယာ၊လိုင်ဘီးရီးယားစတဲ့နိုင်ငံတွေရဲ့ကျန်းမာရေးဝန်ကြီးတွေနဲ့တခြားရောဂါကူးစက်မှုဖြစ်ပွားနေတဲ့နိုင်ငံတွေကအတည်ပြုထားတဲ့သတင်းတွေအရအဲ့ဒီဗိုင်းရပ်စ်ပိုးကူးစက်ခံထားရသူအရေအတွက်ဟာ200ခန့်ရှိတယ်လို့ဆိုပါတယ်။အများဆုံးဖြစ်ပွားနေတဲ့နိုင်ငံကတော့ဂူနင်ယာနိုင်ငံဖြစ်ပါတယ်။ယောဂကုဆက်ဖြစ်ပွားနေသူ168ဦးရှိကြောင်းနဲ့နိုင်ငံရဲ့တာဝန်ရှိသူတွေကပြောဆိုပါတယ်တေဆုံးခဲ့ရပြီးသူရေအတွက်ကတော့108ဦးရှိပါတယ်လိုင်ဘီးရီးယားနိုင်ငံမှာတော့ဒီယောဂနဲ့တေဆုံးခဲ့ရသူ73ဦးရှိပါတယ်အင်္ဂါနေ့မှာရရှိတဲ့သတင်းတွေကဂမ်ဘီယာနိုင်ငံကအာနာဘိုင်တွေကယောဂဖြစ်ပွားတဲ့နိုင်ငံတွေကခီးသွွားတွေကိုတည်ဆောင်ပေးခြင်းမပြုလုပ်ဖို့လေကြောင်းလိုင်းတွေကိုအမိန့်ထုတ်ထားတယ်လို့ဆိုပါတယ်အာဖရိကအနောက်ပိုင်းမှာဖြစ်ပွားနေတဲ့အီဘိုလာယောဂဟာကျန်းမာရေးဝန်ကြီးတွေကျမ်းမာရေးဝန်ထမ်းတွေအတွက်ရင်ဆိုင်နေရတဲ့အကြီးအမားဆုံးစိန်ခေါ်မှုဖြစ်တဲ့အကြောင်းဒီယောဂါကိုထိန်းချုပ်ဖို့အတွက်လေးလလောက်ချိန်ယူရမှာဖြစ်တယ်လို့ WHO ရဲ့လက်ထောက်ညွှန်ကြားရေးမှူးချုပ် KG Fukuda ကပြီးခဲ့တဲ့သတင်းပတ်ကပြောဆိုခဲ့ပါတယ်
။နေဆက်ကြောင်လားစနေရဲ့အလန်းကွာဝေးလုံးတဲ့နေရာကရရှိလာတဲ့ပုံရိပ်အစ်စ်တွေအရလအစ်စ်တစဉ်ပေါ်ထွန်းလာနိုင်တယ်လို့ကမ္ဘာတဝန်းကအာကာသသိပ္ပံစူးစမ်းလေ့လာသူတွေမျှော်လင့်နေကြပါတယ်။စနေယူကိုလှက်ပတ်လေးလာနေတဲ့အမေရိကန်အာကာသသိပ္ပံစူးစမ်းလေးလာရေးဌာန NASA ရဲ့ကက်စီနီအာကာသယာဉ်ကရိုက်ကူးထားတဲ့ဓာတ်ပုံအစ်စ်တွေမှာတော့အစုံဆုံးကဂျိုပတ်လမ်းပေါ်မှာတောက်ပတဲ့အလင်းနဲ့တစ်ခုပေါ်ထွန်းနေတာကိုတွေ့ရှိခဲ့ကြတာပါ။အလင်းရောင်ဟာလငယ်တစ်ခုကနေဆွဲငင်ရနဲ့တက်ရောက်မှုရောက်ပေါ်ပေါက်လာတာဖြစ်ကောင်းဖြစ်နိုင်တယ်လို့တွက်ဆနေကြတယ်လို့ပေါ်ထွန်းကောင်းပေါ်ထွန်းလာနေတဲ့လအစ်စ်ကိုလည်းပက်ကီးလို့အမည်ပေးထားပါတယ်။အနီးဝန်းကျင်ကအရာဝတ္ထုတွေနဲ့20ရာခိုင်နှုန်းလောက်ပိုပြီးတောက်ပနေတဲ့အလင်းရောင်ဟာခန့်မှန်းခြေအရှိ845မိုင်အကျယ်6မိုင်လောက်ရှိရာတွေ့ရပေမဲ့လက်တွေ့မှာအဝင်းပင်1600လောက်သာရှိနေတဲ့လငယ်တစ်ခုကနေပေါ်ထွန်းလာတာလည်းဖြစ်နိုင်တယ်လို့ဆိုပါတယ်။လားတဲ့တစဉ်ပေါ်ထွန်းလာနိုင်ရည်ရှိတဲ့ပေါ်အကြီးကျယ်စိတ်ဝင်စားနေကြပေမဲ့သတိမထားမိတဲ့လားတစဉ်ပြုတ်ကွဲသွားရကထွက်ပေါ်လာတဲ့အလင်းရောင်လည်းဖြစ်နိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။လက်တလောစနေယူကိုပတ်နေတဲ့ကာစီနီအာကာသယာဉ်ကနောက်နှစ်နှစ်လောက်ကြာတဲ့အခါမှာအလင်းနှန်းတွေရှိရနေရာနည်းကိုရောက်ရှိမှာဖြစ်တာကြောင့်အသေးစိတ်အချက်လက်တွေကိုလည်းပုံမှန်သိရှိလာရမှာဖြစ်ပါတယ်ခင်ဗျာ
2014ခုနှစ်ဧပြီလ16ရက်ဗုဒ္ဓနေမနေ့ပိုင်းထိတ်တန်းရောင်မြန်မာနိုင်ငံတကာသတင်းတွေကိုဦးဆောင်မှုဝင်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့ကြတာပါဒီကနေ့မနက်မှာတော့ရိုးရအတာတကြံအကြောင်းသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အရင်ဆုံးရန်ကုန်တကြံမှာမြင်တွေ့နေရတဲ့မြင်ကွင်းတချို့ကိုပြောပြပေးပါမယ်ရှင်။ဒီနှစ်မြန်မာနှစ်သစ်အတာတကြံမှာတော့စီးပွားရေးလုပ်ငန်းကြီးတွေရဲ့ရေပက်မန်တပ်တွေကအဓိကနေရာယူထားကြသလိုမကြာခင်ကအစ်စ်ဝင်ရောက်လာတဲ့နိုင်ငံခြားစီးပွားရေးလုပ်ငန်းတွေရဲ့မန်တပ်တွေကိုလည်းတွေ့လာရပါတယ်။တကြံဟာစီးပွားရေးကုမ္ပဏီတွေအတွက်ကြော်ညာစရာအကောင်းဆုံးလုပ်နိုင်တဲ့အခွင့်အခါလို့ပြောရမှာပါ။2014ခုနှစ်ရဲ့ရန်ကုန်တကြံမြင်ကွင်းကိုကိုသားညိုကပြောပြပေးပါအောင်ရှင်
။ဒီနေ့ရန်ကုန်တကြံမှာဆိုလို့ရှိရင်တော့ရေပက်ခံမန်တပ်တွေပို့ပြီးတော့ရင်းနှီးကြတဲ့ပုံများတာမလို့တိရက်စီကားလာတာတွေ့ရပါတယ်။အထူးသဖြင့်ကတော့အခုလိုဒီစီလန်းမှာရှိမယ်၊ဒပိုင်းပြားလန်းမှာရှိမယ်၊ကနော်ကြီးပတ်လန်းမှာရှိမယ်ဒီရေပက်ခံမန်တပ်တွေတော့များများရှိတာတွေ့ရပါတယ်။ဒီရေပက်ခံမန်တပ်တွေဆိုတော့လည်းဒီကြံမှာစဉ်းစားလို့ဖြစ်နေတဲ့ဒီစီးပွားရေးကုမ္ပဏီကနေပြီးတော့အထူးပြုစပွန်ဆာပေးကြတာပါအခုဒီနေ့မှာဆိုရင်တော့သူချင်းချာနိုင်ငံခြားကုမ္ပဏီတွေလည်းဝင်လာတာရှိတဲ့အခါကျတော့နိုင်ငံခြားကုမ္ပဏီတွေကနေစပွန်ဆာပေးတဲ့ရေပက်ခံမန်တပ်တွေကိုလည်းတွေ့ရပါတယ်ခင
်ဗျစီးပွားရေးလုပ်ငန်းကြီးတွေကြော်ညာတဲ့မန်တပ်ကြီးတွေအပြင်တော့ဒီရန်ကုန်အချို့ရပ်ကွက်တွေမှာရေပက်မန်တပ်ငယ်တွေတော့ရှိပါတယ်ဒါပေမဲ့လည်းစစ်စစ်ဝေးသဘောမဖြစ်တာကြောင့်မို့မန်တပ်တီရှိတဲ့နေရာတွေမှာပဲလူစီပိုများပါတယ်မန်တပ်တီမှာတော့ဒုံကျုံကြီးကိုတီးကြားယူကြတယ်ပဲ CCTV မှတ်တမ်းကင်မရာတွေထားဖို့လည်းအကြံမတိုင်ခင်ကလေးကအာဏာပိုင်တွေဘက်ကညွှန်ကြားချက်ထုတ်ထားပါတယ်အကြံကလာအတွင်းမတော်ဆဖြစ်မှုရင်တိုက်မှုတွေလည်းအရင်နှစ်ကလောက်တိတ်အဖြစ်မများဘူးလို့မြို့ကန်တွေကပြောပါတယ်ဒါ့အပြင်ဒီနိုင်ငံခြားဧည့်သည်တွေလည်းအကြံကလာအတွင်းမှာလေပတ်မှုဟာအရင်နှစ်တွေကထက်ပိုပြီးတော့များလာတယ်လို့ဆိုပါတယ်ခင်
မြန်မာတကြံပွဲတော်ဆွံ့ရကြပုံမြင်ကွင်းကိုကိုသားညုံပြောပြခဲ့တာပါ မြန်မာပြည်မှာတကြံကျင်းပနေတဲ့အချိန်အိန္ဒိယထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေရောတကြံကိုဘယ်လိုကျင်းပခဲ့ကြသလဲတကြံတွင်ဘယ်လိုတူးတောနေကြသလဲဆိုတာကြည့်ကြရအောင်ပါရေထွက်ပစ္စည်းနဲ့ရေလုံငန်းစက်ရုံတွေရှိတဲ့ထိုင်းနိုင်ငံမဟာချိုင်ရက်မှာတိတ်နေချီပြီးတော့အလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေဟာမြမအတန်အတားတကြံပွဲတော်ကိုကျင်းပလာတာ7နှစ်နီးပါးရှိခဲ့ပါပြီ။နေထိုင်ခွင့်၊လုပ်ကင်ခွင့်တွေအတွက်စိုးရိမ်စရာအခြေအနေတွေနဲ့အများစုကရင်ဆိုင်နေကြရပေမဲ့ရိုးရာအတားတကြံကိုတော့ပျော့ပျော့ရွှင်ရွှင်ဆင်နွှဲကြရင်းအလှဒါနတွေလည်းတနိုင်သလောက်ပြုနေကြတဲ့အကြောင်းထိုင်းနိုင်ငံမှာရှိနေတဲ့ VOA သတင်းထောက်ကိုစင်လက်အောင်ပြပို့တဲ့သတင်းဆောင်ပါကိုအခြေခံပြီးတော့ပြောပြပေးပါဦးမယ်ရှင်။ကိုစီဒုဗတ်တန်တွေမြမအကတွေမြန်မာအစားအစာတွေနဲ့စီကားနေတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့နှစ်သစ်တကြံအလှူပွဲပါဒီအလှူပွဲကိုနှစ်စဉ်ထိုင်းနိုင်ငံမဟာချိုင်မှာရှိတဲ့ဝက်ဟုံဖုံးတော်ကြီးကျောင်းမှာစီကားတိုက်မြိုက်စွာကျင်းပလာခဲ့တာအခုဆိုရင်ကိုကြိမ်မြောက်ရှိလာပါပြီထိုင်းနိုင်ငံရဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အလုပ်လုပ်ကင်ခွင့် Work Permit နေထိုင်ခွင့်ဗီဇာတက်တန်းတိုးရည်နဲ့နိုင်ငံသားစီစစ်ရေးလုပ်ငန်းတွေရပ်ဆိုင်းနေတဲ့အတွက်နေထိုင်ခွင့်တက်တန်းကုန်အလုပ်သမားတွေအတွက်အခက်အခဲကြုံနေရတဲ့အချိန်ဖြစ်ပေမဲ့အလှူပွဲတွေကတော့အရင်နှစ်တွေကတည်းကပိုပြီးတော့စီကားလာတယ်လို့ထိုင်းနိုင်ငံမှာရောက်နေတာ6နှစ်ရှိပြီဖြစ်တဲ့ကိုပြည့်ဖြိုးအောင်ကပြောပါတယ်
ကျွန်တော်မြန်မာပြည်မှာမပြောနိုင်ဘူးထိုင်းနိုင်ငံမှာပြောတာမြန်မာပြည်ကျန်တဲ့အတူတူပဲလေအခုလိုမျိုးဗုဒ္ဓဘာသာပြည်ပြည်ဆရာတွေတန်ခါတွေပြောပိတ်ဖက်ယူဆိုလူတိုင်းကပူပူကိုယ်တိုင်ပြောသေးတယ်ကျွန်တော
်ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်မြို့ကနေကီလိုမီတာ40လောက်กว่าတဲ့ဒီမဟာချိုင်ဒေသရဲ့ရေလုံငန်းနဲ့ရေထွက်ပစ္စည်းထုတ်လုပ်တဲ့စက်ရုံအလုပ်ရုံတွေမှာမြန်မာအလုပ်သမားတသိန်းကျော်လောက်လာရောက်လှုပ်လှုပ်ကိုင်နေကြတာပါမဟာချိုင်မှာအလုပ်လုပ်နေတာ2နှစ်ရှိပြီဖြစ်တဲ့မတ်ဖြူဖြူဝေကမြန်မာပြည်မှာရှိနေတဲ့သူမရဲ့မိသားစုတွေစာဝင်နေရေးချောင်းလေရေးအတွက်လှုပ်အားကပိုးရတဲ့ထိုင်းနိုင်ငံမှာတယောက်တည်းလာပြီးတော့အလုပ်လုပ်နေရပေမဲ့အခုလိုတကြံပွဲတော်ရဲ့ရောက်တိုင်းမိသားစုကိုတရိယာနေတဲ့သူပါအခုလိုတကြံကာလမှာရွာကိုပြန်ကျင်ပေမဲ့လည်းပြန်ဖို့စရိတ်မတတ်နိုင်ပါဘူးလို့သူကပြောပါတယ
်မောဝမ်းနေတယ်ဘာနာတော့ဆိုတော့အဖေရမေတဲ့နဲ့လောက်ဝေးတာဟောတငငချက်တွေနဲ့လောက်ဝေးတာဟိုမှာဆိုရွာမှာဆိုပိုးရနဲ့ကိုတငငချက်တွေနဲ့ပေါ့လို့တူတူဖြစ်ဖြစ်ဆိုတော့ဒီမှာဆိုကိုတရတဲ့နဲ့မကောင်းဘူးလေကိုမှာပြောတယ်ဒီကလည်းပြန်ချင်တယ
်အသက်68နှစ်ရှိပြီဖြစ်တဲ့ဒေါ်ယီတန်ကတော့ဒီမဟာချိုင်ဒေသမှာအလုပ်လုပ်နေတဲ့သားတွေချွေမတွေနဲ့တကြံအလုပ်ပိတ်ရမှာတွေ့နိုင်ဖို့မြင်းငယ်နှစ်ယောက်နဲ့အတူဒဝဲမျိုးကတဆင့်နေဆက်ဖြတ်ကျော်ပြီးစွန့်စွန့်စားစားလာရောက်လဲပတ်ခဲ့ပါတယ်သူမကအခုလိုဒီဒေတာမှာအလှူဒန်းတွေလှုပ်ရတရားနာခွင့်တွေရလို့ယင်းထဲမှာစိတ်သွားအောင်ပြောပါတယ်လို့ဆိုပါတယ
်မြန်မာပြည်နယ်ပြည်တွင်းနေတာထိုက်တာစားတာပေါက်တာပါမမဆိုင်ပြီးသားကြောင့်မြန်မာပြည်ကိုအော်မြန်မာစူဆောင်းမှုမှာမြန်မာပြည်ကိုပြန်ပါမန္တိုတွေတကယ်ပြောရလားအခွားတောင်ပြောပါတယ်လို့အခွားပြောပါတယ်ကွယ
်တနင်္လာရီတိုင်းသူမတ်ဖြူဝါကတော့နေထိုင်ခွင့်နဲ့အလုပ်လုပ်ကင်ခွင့်လေးနှစ်ပြည့်သွားလို့တက်တန်းကုန်ဆုံးနေတဲ့အတွက်အဖမ်းခံရမှာအစစ်ဆေးခံရမှာတက်တန်းတိုးလို့မရတော့မှတွေကိုတွေးပြီးတော့စိုးရိမ်ပေမဲ့အခုလိုတကြံပွဲတော်ကာလမှာတော့စွန့်စားပြီးတော့ဖုန်ကြီးချောင်းကိုလာရောက်အလှူဒန်းတွေလှုပ်ဖြစ်တယ်လို့ပြောပြပါတယ
်မိဘကိုဝေးကူရတဲ့သဘောနဲ့ဒီပါဝင်မရဘူးလို့သဘောပဲရှိရတယ်ဘယ်လိုလဲမပြောပါဘူးဘာဖြစ်လဲဆိုတော့မိဘရဲ့ဝေးနေတယ်လေ
ကိုမွေရဇာတိမြေမှာအလုတ်ကန်ရှာပါမှုလောက်ခလာစာနေပါမှုတွေကြောင့်မိသားစုတွေနဲ့ခွဲပြီးတိုင်းတစ်ပါးမှာအခက်ခဲမျိုးစုံနဲ့လာရောက်အလုတ်လုပ်နေကြရတဲ့မြမအလုတ်သမားတွေရဲ့အိမ်ပြန်နိုင်ရေးအိမ်မက်တွေရွှေ့ပြည်တော်မျော်တိုင်းဝင်းနေရပေမဲ့လည်းနှစ်သစ်တကြံပွဲတော်ကာလမှာတော့တက်ကြီးပူဇော်ပွဲတွေကိုမြမဒလိအတိုင်းပဲကျင်းပနေကြတာပါမြမနိုင်ငံလိုပဲတကြံကာလကိုအကြီးကျယ်ဆင်နွှဲလေးရှိတဲ့ထိုင်းနိုင်ငံမှာအင်္ဂါနေ့အထိလက်မဘော်ကမတော်တဆမှုပေါင်း2000ကျော်ရှိခဲ့ပြီးအဲ့ဒီထဲမှာတည်ဆုံးသူ204ယောက်ထက်မနည်းနဲ့ဒဏ်ရာရသူပေါင်းက2000ကျော်ရှိခဲ့တယ်လို့တရားဝင်ထုတ်ပြန်ထားပါလို့ရှင
်မြန်မာပြည်တွင်းနဲ့အိန္ဒိယထိုင်းနိုင်ငံတို့ကမြန်မာနိုင်ငံသားတွေရဲ့အတားတကြံပွဲဆင်နွှဲကြပုံတွေကတော့ဒီလောက်ပါပဲရှင်အခုတစ်ခါတော့ဒီနှစ်အတွက်မြန်မာပြည်ရဲ့ကန်ဆိုးကန်ကောင်းဟောထားတဲ့တကြံစာဟောစရံဘက်ကိုအလှည့်ပေးပါရစေ ဒီနှစ်တကြံနှစ်ကူးကာလအပြောင်းလဲစတာအရမြန်မာနိုင်ငံဟာငြိမ်းချမ်းရေးရဖို့ရှိပြီးတော့အုပ်ချုပ်ရေးပိုင်းမှာအပြောင်းလဲတွေအများကြီးဖြစ်လာဖို့ရှိတဲ့အကြောင်းပုံနာနဂတ်တဗေဒပညာရှင်တွေကတွက်ချက်ဟောကိန်းထုတ်လိုက်ပါတယ်။ဒါ့အပြင်ဒီနှစ်မှာတကြမင်းဟာမွေစီးပြီးတော့ဆင်းလာတဲ့အတွက်မွေသရဝါတွေကြောင့်ဖြစ်တဲ့အန္တရာယ်တွေများမဲ့နှစ်ဖြစ်တဲ့အကြောင်းလဲသတိပေးထားပါတယ်။မြန်မာဝိတုဝမန္တလေးမဟာတကြံစာတွက်ချက်ရေးတဲ့ပုံနာနှခတ်တဗေဒပညာရှင်ဦးအောင်ပိုက်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါရရှင
်ခေတ်ကာလအဆက်ဆက်ကူဖြတ်တန်းခဲ့တဲ့တကြံစာဟာဟိန္ဒူအယူဆကလာတာဖြစ်ပြီးမြမလူအဖွဲ့အစည်းနဲ့ခွဲမရအောင်တွဲဖက်နေတာပါဒါကြောင့်နှစ်ကူးကာလအပြောင်းလဲကိုနခရီနဲ့တွက်ချက်ပြီးတော့လာမယ့်နှစ်တွင်ဖြစ်လာနိုင်တဲ့နိုင်ငံရေးလူမှုရေးစီးပွားရေးအခြေအနေတွေဖြင့်ခုနှစ်ရက်သားသမီးအတွက်ဆောင်ရန်ရှောင်ရန်တွေကိုတကြံစာမှာရေးသားဖော်ပြထားပါတယ်။ဒါ့အပြင်ကုံစင်းနှုတ်အတက်အကျမိုးလေဝသနဲ့လူတွေရဲ့တက်တန်းကိုခံမှန်းဟောပြောရေးသားချက်တွေလည်းပါဝင်တာမို့တောင်သူလယ်သမားတွေအတွက်လည်းအလေးထားဖက်ရတဲ့စာရင်တစ်ခုပါ။တကြံစာအရဒီနှစ်မြန်မာတက္ကရ1386ခုနှစ်အတွင်းဘာတွေဖြစ်လာနိုင်မလဲဆိုတာကိုတော့ပုံနာနခဗေဒပညာရှင်ဦးအောင်ပိုင်ကအခုလိုပြောပြပါတယ်
။ဘာဒီအတွက်ပြောတစ်ပါးလုံးအတွက်ရောပြောလို့ရမယ်ဆိုရင်နံပါတ်1ချက်လူတွေကအတပူကြီးလာနိုင်တယ်နံပါတ်2ချက်ကဒီနိုင်ငံရေးကစားကွက်တွေပူလာနိုင်တယ်လို့ကျွန်တော်ပြောထားပါတယ်ဗျာ
ဟိုတကြားမင်းကမွေစီးပြီးစစ်မယ်ဆိုတော့အတိတ်ဘယ်ကဟိုဘယ်လိုမျိုးလဲရှင
်တနည်းလေးယူရဗျာမိသားရတီကိုပြောင်းတဲ့အနေအထားပေါ်မှာသူက image တွေကိုတင်ပေးလိုက်တာဗျာအဲ့တော့ image တွေတင်ပေးလိုက်တဲ့တော့တကားပါလုံးမှာလဲမွေတက်တော်ရီပေါ်မယ်ဆိုတဲ့ image ကိုပြောချင်တာဒီတက်တော်ရီကိုမွေခဲလို့လူတွေများနိုင်တယ်ဖြစ်ပါသူကယူဆလို့ရတယ
်တကြံဟော့စတန်မှာလည်းမြမနိုင်ငံရေးလက်ရှိဖြစ်နေတဲ့ဒီငင်းချန်ရေးကိစ္စလေးပါဝင်တော့လေအခု2014အကုန်မှာလည်းဒီဂျားပြတ်ရွေးကောက်ပွဲတို့ဘာလို့ပေါ့လဲလာအောင်မယ်ဆိုတော့ဒီမြမနိုင်ငံရဲ့ကံကြမ္မာပေါ့နိုင်ငံအုပ်ချုပ်ရေးနယ်ပယ်မှာရောဟိုဘယ်လိုများရှိနိုင်မလဲရှင
်နံပါတ်1ချက်ကအုပ်ချုပ်ရေးပိုင်းအနေနဲ့ပြောရရင်တော့ပြည်ပြန်ကြောင်းလဲမှုတွေအများကြီးဖြစ်လာမယ်နောက်တစ်ချက်ကကျွန်တော်ခေါ်ထားတာကိုပဲပြောမယ်နော်ဝန်ကြီးအဖွဲ့နဲ့လွတ်တော်နေရာမှာအပြောင်းလဲဖြစ်လာလိမ့်မယ်ဝန်ကြီးအဖွဲ့မှာလည်းအပြောင်းလဲများစွာဖြစ်ပါလိမ့်မယ်နံပါတ်1ကငင်းညာရေးရတော့90ရာခိုင်နှုန်းရမလို့ဖတ်ပြီးတော့အတူတူပြောမယ်နောက်ရပ်ရရုပ်ောက်ပွဲမှာကလည်းဝင်ပြိုင်ပွဲပါတီတွေကအနည်းဆုံး5ပါတီတော့ကတော့အနည်းဆုံးရှိမှာပေါ့ဗျာအဲ့တော့အားလုံးပြည်ထားတဲ့အချိန်မှာ NLD ကတော့90ရာခိုင်နှုန်းနိုင်မှုလဲကျိုးစားမှာပဲနိုင်မို့ကလည်းကျွန်တော်ဖက်ကင်းရဆိုရင်တရားရာခိုင်နှုန်းနိုင်မှုရှိပြီလား
စီးပွားရေးအခြေအနေရောဘယ်လိုရှိမလဲဆရာ
ဘုရင်လည်းပြောရင်အပြောင်းလဲအောက်ခြေမှာတကယ်တော့မပြောင်းလဲသေးဘူးကြမကိုင်းနဲ့ကြီးတလူကနိုင်ငံတော်ဝန်ထမ်းတွေကိုပြောရဲဆိုရဲလာပြီးဘာကြောင့်ဒါလုတ်ခွင့်မရတာလဲသူများကြတော့ဘာကြောင့်လုတ်ခွင့်ရတာလဲဆိုတော့ဝန်ထမ်းတွေနဲ့ကြီးတလူတွေကစကားချင်းချင်းပြောတာကြီးဖြစ်လာတဲ့အတွက်ကောင်းတဲ့ဘက်ကိုဥတည်လာလိမ့်မယ်သို့တော့ပမာဏမှာကဘာပြောလို့ရလဲဆိုစနေဂျိုတူရတရားနဲ့မဆက်မချင်းဘာဖြစ်လာလိမ့်မလဲဆိုရင်လူကန်းစားနှစ်ရက်ပဲကျန်နေတယ်တစ်ရက်ကလက်လုံးလက်စားလူကန်းစားတစ်ရက်ကတထေးလူကန်းစားအရင်တုန်းကလူလက်ကန်းစားဆိုတာရှိသေးတယ်အဲ့ဒီဥစ္စာတော့ပမာဏမှာထပ်ပြီးတော့ပြောက်ပွက်သွားလိမ့်မယ်အဲ
့တော့ဆရာတို့ဒီတကြံစာဟုတ်ပေါ့လေဟိုဘယ်လိုမျိုးတွက်ချက်ရေးသားကြပါလဲရှင
်နံပါတ်1ချက်ကဗျာစနေဂျိုတူမိညာတရားနဲ့မိသားရတီကြောင်းတဲ့အချိန်ကိုမြန်မာနိုင်ငံတော်မှာရင်းကျမှုဝန်ကြီးဌာနအောက်မှာမြန်မာနိုင်ငံတက်ကလေးကြံပေးဖွဲ့ဆိုတာရှိတယ်။အဲတက်ကလေးကြံပေးဖွဲ့ကနေပြီးတော့မူမှန်တက်ကလေးဆိုတာကိုထုတ်တယ်။အဲမူမှန်တက်ကလေးပါတဲ့တကြံကြခြင်းတွက်ချက်ကိုယူပြီးတော့ကျွန်တော်တို့ကဇာတာဖွဲ့ပါတယ်။အဲဇာတာဖွဲ့ပြီးတော့မှနောက်တစ်ခါပမာဏမှာသုံးတဲ့ဂျူသွားတက်ကလေးရှိတယ်။အဲဂျူသွားတက်ကလေးကတာလိကနေရှင်ဂျူသွားတက်ကလေးဆိုပြီးတော့သတ်မှတ်ထားတယ်။အဲတာလိကနေရှင်ဂျူသွားတက်ကလေးရဲ့ဂျူပြောင်းလဲတွေနောက်တကြံကြတဲ့ဇာတာမြန်မာပြည်လွတ်လပ်ရေးရဲ့ဇာတာနောက်တစ်ခါနိုင်ငံတော်သမ္မတကြီးရဲ့ဇာတာအဲ့ဒါတွေအားလုံးခြုံငုံသုံးသပ်ပြီးတော့လာလိုက်ဖြစ်ပေါ်နိုင်တဲ့ဂိမ်းတွေကိုကျွန်တော်တို့ရေးတာပါဗ
ျမတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းတင်ပြထားတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့တကူးလာဇာ2ရက်တကြံတက်နှစ်မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်တကြံပွဲတော်ရဲ့မြင်ကွင်းတွေတကြံဟော့စရန်တွေနားဆင်ပြီးတဲ့နောက်အခုတခါတော့တောတာရှင်တွေအတွက်ချစ်ကောင်းတည်ဆူထားတဲ့ဘရောက်လက်ဆောင်ဆိုတဲ့တကြံသေးသချင်းလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးတော့မှာပါ VOA မိသားစုဝင်တွေရဲ့နှစ်တကူးလက်ဆောင်လည်းပဲဖြစ်ပါတယ်ဘရောက်လက်ဆောင်ဆိုတဲ့သချင်းနဲ့မဟာတကြံတက်နှစ်ကိုပျော်ပျော်ရွှင်ရွှင်ဖြတ်သန်းကြရအောင်ပါရှင်
တကူရတကူလာချိန်ခါနေဦးတင်ကြမှာသူကလေးနဲ့တွေ့ရပုံမှာမဲလဲမမဲနိုင်ပါဒီနှစ်တွင်လဲကြုံကြမှာပဲတတ်တာရဲ့ ချင်းကဘရောက်ပန်းပွင့်နိုင်သရီးမြန်နေသူကလာပြီလေမပြတ်တမ်းဘရောက်ပန်းပွင့်တွေခုလို့သာတို့ပြုံးမဲလက်ကမ်းလာလို့ယူဇမ်ဘာမာဘာစေမသွေရန်ရေချဲအေရွေဖျန်းလိုက်ပါချမ်းခိုက်ခိုက်တုံးရဲ့အမျက်တော်မဝင်နဲ့ဗျာတောင်းပန်ချင်တာရှင်ရှင်တန်တန်လာရဲ့ဗျာရှင်ရှင်တန်တန်လာရဲ့ဗျာဝင်ဝင်ဖန်ဖန်သူ့မျက်နှာသူ့မျက်နှာရေစင်ဖြန်းတော့နှုတ်ခမ်းလေးစုကမညူစုစမ်းနဲ့လာပြူပြူရာတခြားမင်းတော့တည်သွားရင်အော်မတ်ချက်ယူသွားမှာပြေထားပါပြုံးတော်မူပါရွှေမျက်နှာချေခဲ့ပါရောက်တွေဝေစာရွှေရီလူကလက်ဆောင်ယူပါဒီနေ့ဦးမှာအပြုံးရင်ပြိုင်လှလန်းဆန်းကြပါဒူးမြတ်တဲ့ဒီချိန်ခါမင်္ဂလာယူဇမ်ပါခင်ဗျာနောက်နှစ်ခါတကြံချရင်ဝင်ပါပါမျက်နှာရွှေမြတာပုံမထားလို့ဆောင်စားတော်မူပါရောက်ပန်းတွေဝါရီလူခုခဲ့မယ်ပန်းစရာနှစ်သက်မှချီချီနူးနူးချမ်းမှချမ်းသာဝမ်းသာစေကြောင်းပါဘီလေးမပြတ်တမ်းဘရောက်ပန်းပွင့်တွေခုလို့လာပြပြမေလက်ကမ်းလာလို့ယူဇမ်ပါမပါစေမသွေရန်ရေချမ်းအေရွေဖျန်းလိုက်ပါချမ်းခိုက်ခိုက်တုံးရဲ့အမျက်တော်မဝင်နဲ့ဗျာတောင်းပန်ချင်တာဝင်ဝင်ဖန်ဖန်သူ့မျက်နှာရှင်းရှင်းသန်သန်လာရဲ့ဗျာရှင်းရှင်းသန်သန်လာရဲ့ဗျာဝင်ဝင်ဖန်ဖန်သူ့မျက်နှာသူ့မျက်နှာရေစင်ဖြန်းတော့နှုတ်ခမ်းလေးစုကမညူစုစမ်းနဲ့လှပြူပြူရာတခြားမင်းတော့တည်သွားရင်အော်မတ်ချက်ယူသွားမှာတည်ထားပါပြုံးတော်မူပါရွှေမျက်နှာမုန်းတော်မူရင်ချေခဲ့ပါရောက်တွေဝေစာရွှေရီလူကလက်ဆောင်ယူပါဒီနေ့ဦးမှာပြုံးချင်းပြိုင်လှလန်းဆန်းကြပါ
ချစ်ကောင်းရဲ့ဘရောက်ဘရောက်လက်ဆောင်တည်သခြင်းနဲ့အတူဘူယိုရီမိသားစုကလည်းဘူယိုရီသောတာရှင်နေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုစိတ်မှန်းနဲ့ပဲဒီကနေ့အတားရီလောင်းလိုက်ပါရဲ့ရှင်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးမကြခင်ကြားရောက်တော့မယ့်နှစ်သစ်မှာစိတ်သစ်လူသစ်နဲ့ပျော်စရာဘဝသစ်တွေကိုဖြတ်သန်းခွင့်ရကြပါစေရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာ